အခန့်ဒေသမှာကြောက်ကုံပဏီတွေအသုံးပြုနေတဲ့ယင်းနဲ့ဆက်ရန်ရားတွေကိုတရဝင်းတင်သွင်းလာတာဟုတ်မဟုတ်ယင်းမှတ်ပုံတင်နေရှိမရှိစစ်ဆေးမှုတွေစတင်နေချိန်မှာပဲယင်းတွေရန်ရားတွေကိုကုမ္ပဏီတွေကဖွက်နေတယ်ဆိုတော့သတင်းတွေလည်းဇက်တိုက်ထွက်ပေါ်လာပါတယ်ဒီစစ်ဆေးမှုတွေကိုပြည်ထောင်စုဝန်ကြီးဌာနဒုတိယဝန်ကြီးဗိုလ်ချုပ်အောင်စိုးဦးဆောင်လာတာဖြစ်ပြီးတော့တပ်တုတွင်ဝန်ကြီးဌာနကုန်းလန်းပို့ဆောင်ရေးအကောက်ခွန်ဦးစီးဌာနတို့ကညွှန်ကြားမှုချုပ်တွေညွှန်ကြားမှုတွေအပါအဝင်အဖွဲ့ဝင်20ကျော်ပါဝင်ပါတယ်စစ်ဆေးမှုတွေပြုလုပ်တာနဲ့ပတ်သက်ပြီးကုမ္ပဏီတွေကိုလိုက်လံပို့ဆောင်ပေးရတဲ့လုံခင်းဒေသကြည့်ရအောင်ချိုရည်မှုဥချိုတန်းကအခုလိုပြောပြပါတယ်
။အဲဒီမှာသူတို့ကုမ္ပဏီရှိတဲ့ကအမျိုးသားတူတွေစုပြီးတန့်စီပေးထားတယ်။ဒါကို001ကနေစပြီးအဲလိုစဟိုမှတ်တမ်းတပ်ပုံရိုက်တဲ့သူဖရိန်ကိုနံပါတ်ယူတယ်၊အင်ဂျင်ကိုနံပါတ်ယူတယ်၊စာရွက်စာတမ်းတွေတောင်းကြည့်တယ်အဲလိုမျိုးတွေပဲတွေ့ရတယ
်။အခုလိုကုမ္ပဏီတွေကိုစစ်ဆေးမှုတွေဝင်တော့မယ်ဆိုတဲ့သတင်းထွက်လာချိန်မှာကားတွေကိုဖွက်နေကြပြီဆိုတဲ့သတင်းတွေလည်းဇက်တိုက်ထွက်ပေါ်လာပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးကြေးရွာအုပ်ချုပ်ရေးမှူးဦးချိုတန်းပြောတာကတော့
ပြောတာနာကြတာဗျာလက်တွေ့ကျကျွန်တော်တို့မတွေ့မိဘူ
းဒါပေမဲ့ဖားကန့်ဒေသခံတွေတဲက NLD ပါတီကပြုလုပ်တဲ့ဇန်နဝါရီလ15ရက်နေ့ကပြည်စည်းသွားတဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရင်သင်တန်းတက်ခဲ့သူတွေပါဝင်တဲ့အဖွဲ့ဝင်16ဦးကဖွက်ငယ်တွေဖွဲ့ပြီးကားတွေရန်ရားတွေဖွက်ထားတယ်ဆိုတော့သတင်းကြားတဲ့နေရာတွေကိုတွားပြီးဓာတ်ပုံနဲ့ဗီဒီယိုမှတ်တမ်းများတွားယူကြတယ်လို့ဆိုပါတယ်ဒီကနေ့ညနေပိုင်းကဓာတ်ပုံညိုက်ပြီးပြန်လာသူဥလှဦးကသူတို့တွားရောက်ခဲ့တဲ့နေရာမှာမြန်မာတကောင်းကုမ္ပဏီကကားအစီးရေ40လောက်ဖွက်ထားတာတွေ့ရတယ်လို့ပြောပြပါတယ
်နတ်လယ်ကွင်းမှာတွေ့ပါတယ်ကိုကျွန်တော်တို့အဲ့မှာတွေ့တာကတော့ဒီလိုနော်ဟိုကုမ္ပဏီကတက်လာတဲ့ကားတွေလိုယူဆရပါတယ်ကားတွေကနည်းနည်းပုတ်ချစ်ထားတယ်ပစ္စည်းကတော့အစ်စ်ပါအဲထားထားတဲ့ပုံစံကတော့တို့ဒီကွင်းနှကွင်းထဲမှာစီတန်းထားပြီးတော့မောင်းတဲ့ကလေးတွေကိုကင်းချထားတဲ့ပုံစံပဲမောင်းတဲ့ကလေးတွေပါရှိတယ်အဲ့မှာတို့ကျွန်တော်တို့ဓာတ်ပုံရိုက်ခဲ့တယ်တို့ကလည်းကျွန်တော်တို့ဓာတ်ပုံတွေပြန်ရိုက်တယ်ဗျကျွန်တော်မျက်စိနဲ့ကျွန်တော်ကိုယ်တိုင်မြင်ခဲ့တာကတော့ခုနက38ကိန်းနဲ့ဘယ်ဖို့နှစ်စီး39စီးကရိုးရိုးကားမဟုတ်ဘူးသူတို့မြင်းကောင်ကြီးက1200ရှိတဲ့အကားတွေပေါ့သူတို့ကျန်းထွက်ကြီးတွေပေါ့သူတို့ပြောတာတော့အမေရိကန်ဒေါ်လာ9သိန်းလောက်ကိုတန်တယ်လို့ပြောတယ်တစ်စီးတော့
ဦးလာဦးပြောပြသွားတာပါအလားတူပဲမနေ့ကဓာတ်ပုံရိုက်ခဲ့တဲ့အဖွဲ့တွေရဲ့ပြောပြချက်အရကားစီးရေတရာခန့်ကိုအဖွဲ့3ဘွဲ့ကနေရာစုံမှာဖော်ထုတ်နိုင်ခဲ့တယ်လို့ဆိုပါတယ်ဦးလာဦးပြောပြတာက
ဒီပြည်နယ်မှာဖွက်ထားတာတွေ့ခဲ့တဲ့လူတွေတော့ရှိတယ်ခင်ဗျာအခုချိန်ကြီးကျွန်တော်တို့ရှိကိုပြန်ပြီးโอ้ตะเรมบ่သေးတဲ့အချိန်ကစီးရီအတွက်နဲ့ဟောနဲ့တော့ကျွန်တော်ကွန်ဖာလုပ်လို့မရဘူ
းဖားကန်ဒေသခံတွေအနေနဲ့ကတော့တချို့သွားရင်းလာရင်တောတောင်တွေထဲမှာကားတွေဖွက်ထားတာမျိုးတွေ့ခဲ့တာရှိပါတယ်ဒီကိစ္စကိုဒေသခံတော်တော်များများပြောနေပေမဲ့ကိုယ်တိုင်ကိုယ်ကျတွေ့လာရသူကတော့ရှားပါတယ်ဒါကြောင့်အာဏာပိုင်တွေကကောလာဟာလသတင်းဖြစ်တယ်လို့ပြောနေကြတာပါဒါပေမဲ့တေချာတာကတော့ဖားကန်ရဲ့လမ်းမများပေါ်မှာယင်သွားလာမှုတွေတိတိတလာနေသွားတာကိုတော့လူတိုင်းသတိပြုမိကြပါတယ်အခုလိုလမ်းမတွေပေါ်မှာယင်သွားလာမှုတွေနေသွားတယ်ဆိုပေမဲ့ကြောင်ပိုင်းတွေအတွင်းမိုင်းခွဲတံတွေကတော့ပိုပြီးကြဲကြဲကြားလာသလိုတချို့ရွာငယ်တွေကတဲအိမ်တွေလည်းမြောက်တက်သွားမတက်တုံခါနေတယ်လို့ RFA ကိုပြောပြပါတယ်ခင်ဗျ